ထိုင်းနိုင်ငံနှစ်ကောဖနုံခရိုင်ကလောင်လွန်မြို့နယ်အတွင်းကမွေးရခိုင်တစ်ခုကိုစနေနေ့ကထိုင်းရဲတပ်ဖွဲ့ကဝင်ရောက်စီးနှင်ခဲ့ပြီးမြန်မာနိုင်ငံသား9ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။ရက်ကွက်တွင်းကလူတွေရဲ့သတင်းပေးတိုင်ကြားချက်အရသူတို့နေတဲ့အခန်းတွဲကိုဝင်ရောက်စီးနှင်ဖမ်းဆီးတာဖြစ်ပြီးမွေးရစေဝါရောင်းချမှုတွေကိုဆက်လက်စစ်ဆေးနေတယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့တုန်းကလည်းမြန်မာနဲ့မလေးရှားတို့နဲ့နေချင်းဆက်နေတဲ့ထိုင်းနိုင်ငံချွန်ဖုံးခရိုင်တွင်းကနေထိုင်းဘတ်ငွေတန်း400လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား3000ခွဲကျော်ကိုဖမ်းဆီးရမိခဲ့သေးတာပါထိုင်းနိုင်ငံမှာပြီးခဲ့တဲ့6လတာကာလအတွင်းစိတ်ကြွဆေးပြားတန်း300လောက်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီထဲက3ပုံ2ပုံကတော့ထိုင်းမြန်မာနယ်စပ်ကဖြစ်တယ်လို့လဲထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်